စီးရီးယားမှာဆိုးဝါးပြင်းထန်တဲ့စစ်ရာဇဝဲမှုတွေစုံစမ်းဖော်ထုတ်ရေးအတွက်လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုထားရှိတော့မှဖြစ်ပြီးအစ်စ်တက်လာတဲ့အာဏာပိုင်အဖွဲ့အားလည်းနားလည်လက်ခံလွယ်ပြီးကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ရဲ့တောင်းဆိုမှုတွေကိုပူးပေါင်းလှုပ်ဆောင်တယ်လို့စီးရီးယားမြို့တော်ဒမတ်စကတ်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကပြောဆိုပါတယ်စီးရီးယားကစစ်ရာဇဝဲမှုတွေကိုစုံစမ်းဖော်ထုတ်နိုင်ဖို့နိုင်ငံတကာလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တစ်ခုကိုကုလသမဂ္ဂအထွေထွေညီလာခံကနေ2016ခုနှစ်ကတည်းကဖွဲ့စည်းပေးထားခဲ့ပြီးဒီတစ်ကြိမ်ဟာပထမဆုံးအကြိမ်တွားရောက်တာဖြစ်ပါတယ်စီးရီးယားမှာသမ္မတဘာရှာအယ်အာဆတ်အစိုးရပြုတ်ချသွားတဲ့အတွက်စစ်ရာဇဝဲမှုတွေနဲ့ပတ်သက်လို့ကော်မရှင်အနေနဲ့စုံစမ်းအကောင်အထည်ဖော်ဖို့အခွင့်အလမ်းတွေဖြစ်လာခဲ့တယ်လို့ဒမတ်စကတ်ကိုတွားရောက်ခဲ့တဲ့နိုင်ငံတကာစုံစမ်းရေးကော်မရှင်အဖွဲ့ခေါင်းဆောင်ဖြစ်တဲ့ရောဘတ်ဖီတစ်ကပြောပါတယ်အချက်အလက်ထောက်ထားတွေကိုအချိန်မနှောင်းမီအမြန်ဆုံးရယူစုဆောင်းနိုင်ဖို့လိုတယ်လို့လည်းသူကပြောပါတယ်စီးရီးယားမှာစစ်ရာဇဝဲမှုစုံစမ်းရေးလုပ်ငန်းတွေကိုအမြန်ဆုံးစတင်အကောင်အထည်ဖော်မယ်လို့လည်းကုလသမဂ္ဂလက်ထောက်ပြောရေးဆိုခွင့်ရှိသူစတီဖင်တမ်ဘလီကတနင်္လာနေ့တုန်းကပြောဆိုပါတယ်2012ခုနှစ်ကစတင်ခဲ့တဲ့စီးရီးယားစစ်ပွဲအတွင်းစစ်ရာဇဝဲမှုလူသားတွေပေါ်ဆန့်ကျင်တဲ့ရာဇဝဲမှုလူမျိုးတုံးတပ်ဖြတ်မှုစတာတွေကိုတာဝန်ရှိသူတွေကိုတရားစွဲဆိုနိုင်ဖို့ကုလသမဂ္ဂကကူညီလှုံ့ဆော်သွားမယ်လို့ပြောဆိုထားပါတယ်